This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 60 meter, 17.79 megahertz at 8:30 a.m. and 25 meter, 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွတ်ဌာန Radio NUG ကိုမန္တလေး၈နိုင်ခွဲမှာလိုင်းတူ60မီတာ19.9 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ25မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြည်စင်ကြပါစို့။အခုချိန်တော့စပြီ။ Radio NUG Season 2ဓာတ်ရိုက်အတံလွတ်ပြီ။
ဗီဒီယိုအန်ယူဂျီကိုနားတော်တာဆင်နေကြတဲ့ပရိသတ်အပေါင်းနဲ့မြန်မာနိုင်ငံသူနိုင်ငံသားအားလုံးတဘာဝပြီးစစ်အာဏာရှင်ဗီရိုကနေကင်းဝေးပြီးကိုယ်စိတ်နှဖျားစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ဗီဒီယိုအန်ယူဂျီဝိုင်းတော်သားတွေကဆုတောင်းမြတ်တာပို့သပေးလိုက်ရပါတယ်ရှင်။မင်္ဂလာညချမ်းပါရှင်။ဒီကနေ့2025ခုနှစ်ဇွန်လ10ရက်နေ့ညပိုင်းဗီဒီယိုအန်ယူဂျီအစီအစဉ်လေးကိုစတင်ထုတ်လွှင့်ပေးပါတော့မယ်။ပထမဆုံးအနေနဲ့ Radio NUG စီးရီးသတင်းကောက်နှုတ်ချက်ကိုရန်နိုင်ကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါလိမ့်ရှင်
။ Radio NUG သတင်းစင်များမင်္ဂလာပါခင်ဗျာ။ကုချင်းအစပြီး2025ခုနှစ်ဇွန်လ10ရက်နေ့ညပိုင်းမှာတင်ပြပေးမယ်။ Radio NUG ရဲ့စီးရီးသတင်းများကိုကျွန်တော်ရန်နိုင်ကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါလိမ့်ခင်ဗျာ။ပထမဆုံးတင်ဆက်ပေးမယ့်စီးရီးသတင်းကတော့ပလဲမြို့နယ်မှာလေကြောင်းပစ်တိုက်ခိုက်နေတဲ့ Jet Fighter တစ်စီးပြတ်ကျတယ်ဆိုတဲ့သတင်းပဲဖြစ်ပါလိမ့်။စကိုင်းတိုင်းပလဲမြို့နယ်မှာလေကြောင်းပစ်တိုက်ခိုက်နေတဲ့ Jet Fighter တစ်စီးပြတ်ကျခဲ့တယ်လို့သတင်းရရှိပါတယ်။ပလဲမြို့နယ်မှာလေကြောင်းပစ်တိုက်ခိုက်နေတဲ့ Jet Fighter တစ်စီးပြတ်ကျခဲ့တယ်လို့ Union Liberation Front ရင်းမပင်မြို့နယ်ပကဖလက်ရုံးတပ်ကလည်းအသိပေးကြေညာထားပါတယ်။ပလဲနယ်လေကြောင်းတိုက်ခိုက်နေတဲ့ Jet Fighter တစ်စီးမွန်းလ12:18မိနစ်အချိန်မှာပြတ်ကျသွားတော့ confirm ပါ။အခုပဲမောင်ဆိုးကြီးတိုက်ပွဲတွင်းကနေသတင်းလက်ပို့တာပါလို့ ULF ကထောက်ပို့အမေစုနိုင်ကလည်းပြောပါတယ်။ပလဲနယ်ကိုစစ်ကူလာတဲ့စကားစတက်ရဲ့ Jet Fighter တစ်စီးဖြစ်နိုင်ကြောင်းတော်လိုင်းတက်တွေကလည်းအတီးပြုတ်ထားကြပြီးပြက်ကြတဲ့လင်းရင်မီးလောင်နေတဲ့ဗီဒီယိုဖိုင်များလည်းပေါ်ထွက်ခဲ့ပါတယ်။ဒီကနေ့ဇွန်လ10ရက်နေ့လယ်12:15မိနစ်အချိန်မှာစကိုင်းတိုင်းပလဲမြို့နယ်ကန်တောင်စခန်းသိမ်းတိုက်ပွဲမှာပြည်သူ့လွတ်မြောက်ရေးတပ်မတော် PLA မှစစ်ကောင်စီရဲ့ Jet Fighter တစ်စင်းကိုပြစ်ချနိုင်ခဲ့တယ်လို့လည်း PLA ကအသိပေးဆိုထားပါတယ်ခင်ဗျာ။အခုတခါရန်ကုန်မော်ဘီလီဒါစခန်းဌာနချုပ်ကိုအသေးခံ drone နဲ့တိုက်ခတ်မှုမှာနှစ်ဦးသေဆုံးပြီးအများပြားဒဏ်ရာရတယ်ဆိုတဲ့သတင်းကိုလည်းတင်ဆက်ပေးပါမယ်။ရောင်တိုင်းမော်ဘီမျိုးရှိလေဒါစကန်ဌာနချုပ်ကိုအသေးခံ drone နဲ့တိုက်ခတ်ခဲ့ရမှာစစ်ဗိုလ်မိုးဝေကျော်ပါဝင်နှစ်ဦးသေဆုံးခဲ့ကြောင်းပြည်သူ့ကာကွယ်တပ်မတော် Civilian Military SRDF တပ်ဖွဲ့မှတောင်းရှိသူတို့ကပြောဆိုထားတယ်လို့ရန်ကုန်ခေတ်သစ်သတင်းဌာနကထုတ်ပြန်ထားပါတယ်။ယမန်နေ့ဇွန်လ9ရက်နေ့ည9နာရီခန့်အချိန်မော်ဘီမျိုးအခြေစိုက်အကြမ်းဖက်စစ်ကောင်စီရဲ့လေဒါစကန်ဌာနချုပ်ကိုအိုရင်တွင်ရွာဆစ်စင်ရေးဖြင့်ဂျမ်းမာကြော်ဖြတ်နိုင်တဲ့အစစ်မြင့်အသေးခံ drone နဲ့ဘုံကျဲတိုက်ခတ်ခဲ့ရမှာလီဒါစကန်ကင်းစင်ကိုထိမှန်ပောက်ခွဲခဲ့ပြီးစစ်ဗိုလ်မိုးဝေကျော်နဲ့စစ်ကောင်စီတပ်သားဖြိုးကူကူတို့တေဆုံးခဲ့တယ်လို့သိရပါဗျ။ဂျာမာကျော်ရဲ့ suicide drone နဲ့ဘုံကျဲတိုက်ခတ်ခဲ့တာပါ။မော်ဘီလီတပ်ရဲ့ကင်းစကန်ကိုထိချက်ကောင်းကောင်းထိမှန်ပောက်ခွဲခဲ့ပါတယ်။လေကြောင်းရဲဘက်ကတပ်သားဖြိုးကူကူသေးတယ်၊ဗိုလ်မိုးဝေကျော်လည်းသေးတယ်။အတီးပြုတ်လို့ရပြီ။တပ်သားဖြိုးကူကူက958ရခိုင်ရှည်တန်းစစ်မြေပြင်ကနေပြောင်းရွှေ့ခံရရသူလို့လည်းသိထားပါဗျ။နောက်ပြီးတော့စက္ခမီသားစု6ဦးလည်းထိတယ်။သိမသေးတော့မသိရသေးဘူး။ထိတာတွေကတော့အတွင်းလူတွေကြီးပဲ။ပြည်သူတွေမပါဘူးလို့ပြည်သူ့ကာကွယ်တပ်မတော် Civilian Military SRDF တပ်ဖွဲ့မှတောင်းရှိသူကပြောကြားထားပါဗျ။အဲ့ဒီတိုက်ခတ်မှုကိုပြည်သူ့ကာကွယ်တပ်မတော် Civilian Military SRDF နဲ့ရွှေဘိုခဲအမှတ်15တပ်ရင်းတို့ပူးပေါင်းကအိုရင်တွင်ရွာစစ်စင်ရေးအဖြစ်တိုက်ခတ်ခဲ့ခြင်းဖြစ်ပြီးပြည်သူ့ကာကွယ်တပ်ဖွဲ့ဝင်များအထိခိုက်မရှိအောင်မြင်စွာဆုတ်ခွာနိုင်ခဲ့ကြောင်းသိရပါဗျ။အခုတိုက်ခတ်ခံမှုနဲ့ပတ်သက်ပြီးစစ်ကောင်စီလော်ဘီသတင်းဌာနတွေကတော့ပြည်သူအချို့ထိခိုက်ဒဏ်ရာရရှိတယ်လို့ဝါဒဖြန့်ချိနေကြောင်းတိုက်ခတ်ခဲ့တဲ့ရဲဘော်တွေအနေနဲ့စစ်စီမှတ်တမ်းတွေကိုတေချာစွာလုံးဆောင်လာခဲ့ခြင်းဖြစ်ပြီးပြည်သူတူတယောက်မှထိခိုက်ဒဏ်ရာရရှိခြင်းမရှိတာကိုအတည်ပြုနိုင်ကြောင်းအသိပေးထားပါလိမ့်ခင်ဗျာ။ဆလဘီပကံဘလူးအမိသုံးပြီးအလှူခံနေမှုများပေါ်သတိပြုရန်အသိပေးထုတ်ပြန်တဲ့သတင်းကိုလည်းတင်ဆက်ပေးပါမယ်။ပကံဘလူးအမိသုံးပြီးအလှူခံနေမှုများအပေါ်ညောင်ဦးမြို့နယ်အတွင်းမှမိဘပြည်သူများသိရှိစေဖို့အထူးသတိပေးခြင်းဖြစ်တယ်လို့ဇွန်လ10ရက်နေ့မှာဆိုပါတယ်။ယခုရက်ပိုင်းအတွင်းညောင်ဦးမြို့နယ်ပကဖဆိုပြီးတော့၎င်းပကံဘလူးအမည်သုံးပေတော့၎င်းကိုစည်းအဖွဲ့ပါဆိုပြီး၎င်းနီလန်းမျိုးမျိုးနဲ့ကျွန်တော်တို့အဖွဲ့နာမည်ကိုအလွဲသုံးစားလုပ်ပြီးကြေးရွာများမှာလူခံနေတယ်လို့သိရှိရတယ်လို့ဆိုပါတယ်။ ပြည်သူများသိရှိစေရန်လို့ကအဖွဲ့ရဲ့ဘလူးပုံပါအလံအားကိုင်ဆောင်ထားပြီးအင်ဂျီပခုံးတစ်စိမ့်များမှလည်းဘလူးလိုဂိုပါရှိတယ်လို့ဆိုပါတယ်အဖွဲ့နာမည်ကိုအသုံးပြုပြီးပုံမှားရဲ့လှူခန့်နေတယ်လို့သိရှိရတဲ့အတွက်ကြောင့်ပြည်သူများသိရှိစေဖို့တင်ပြပေးခြင်းဖြစ်တယ်လို့ဆိုပါတယ်ခင်ဗျာအခုတစ်ခါနေဦးဒေါ်လာရဲ့ကလာတွင်တည်ဆုံးခဲ့တဲ့ဒီမိုကရေစီရေလှုပ်ရှားသူများနဲ့ပြည်သူစုစုပေါင်းဟာ6,889ဦးရှိခဲ့ပြီဖြစ်တဲ့ဆိုတဲ့သတင်းကိုလည်းတင်ဆက်ပေးပါမယ်2021ခုနှစ်ဖေဖော်ဝါရီလ1ရက်မတရားစစ်အာဏာလုမှုဖြစ်စဉ်စတင်ချိန်မှ2025ခုနှစ်ဇွန်လ9ရက်နေ့ထိအကြမ်းဖက်စစ်အုပ်စုနဲ့၎င်းရဲ့လက်ပါစီတွေကြောင့်လူဦးတော်လိုင်းကာလာတွင်တည်ဆုံးခဲ့ရတဲ့ဒီမိုကရေစီရေလှုပ်ရှားသူများနဲ့ပြည်သူစုစုပေါင်းဟာ6,889ဦးရှိခဲ့ပြီဖြစ်တယ်လို့ AAPP ကဖော်ပြပါဗျ။ဒါပြင်မတရားအာဏာလုမှုဖြစ်စဉ်နဲ့ဆက်စပ်ပြီးဖမ်းဆီးခံခဲ့ရသူစုစုပေါင်း29,254ဦးရှိခဲ့ပြီးအဲ့ဒီထဲက22,115ဦးဟာထိန်းသိမ်းခံရဆဲဖြစ်ခါထိန်းသိမ်းခံရသူများအနက်မှ1,994ဦးဟာထောင်ဒဏ်ချမှတ်ခံထားရပါလိမ့်ခင်ဗျာအခုနောက်ဆုံးတင်ဆက်ပေးမယ့်စစ်ရေးသတင်းကတော့အညာမြေဘုံခိုခြင်းကမ်ပိန်း40ရာခိုင်နှုန်းရရှိထားတယ်ဆိုတဲ့သတင်းပဲဖြစ်ပါလေအညာမြေဘုံခိုခြင်းကမ်ပိန်း40ရာခိုင်နှုန်းရရှိထားတယ်လို့အညာပြည်ထောင်စုများအဖွဲ့ကအတည်ပြုဆိုပါတယ်40ရာခိုင်နှုန်းရရှိထားပါပြီကလေးငယ်တွေလုံခြုံစွာပညာသင်ကြားနိုင်မှုဆက်လက်ပောင်းဝင်ပေးကြပါအောင်လို့ဆိုပါတယ်ကမ်ပိန်းသေးစိတ်ကိုအညာပြတိုင်းတောင်လေးများအဖွဲ့လူမှုကွန်ရက်မှာဖော်ပြထားပြီးကမ်ပိန်းကိုမေလ15ရက်မှဇွန်လ15ရက်ထိသတ်မှတ်ထားပါတယ်။အချမ်းပတ်စစ်ကောင်စီရဲ့လေကြောင်းရံကိုကာကွယ်ရန်စီမံချက်များချမှတ်ပြီးအမျိုးသားညီညွတ်ရေးအစိုးရကဆောင်ရွက်နေကလေကြောင်းရံကာကွယ်ရေးစီမံချက်များကြောင်းတိုင်းမှာရှိမရှိစစ်ဆေးမှာဖြစ်ကြောင်းသိရှိရပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောက်တာကီကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။
စီးရဲတဲ့နေကိုနားဆင်လို့အပြီးမှာတော့ပြည်တွင်းသတင်းတွေကိုမင်းယူကဆက်လက်တင်ပြပေးသွားအောင်မှာပဲဖြစ်ပါလိမ့်ရှင်
။ Radio NUG သောတာရှင်မိဘပြည်သူများမင်္ဂလာပါခင်ဗျာ။ခုချိန်ကစပြီး2025ခုနှစ်ဇွန်လ10ရက်နေ့ညပိုင်းမှာတင်ပြပေးမယ့် Radio NUG ပြည်တွင်းသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါရယ်ခင်ဗျာ။ကျွန်တော်ကတော့မင်းယူပါ။ပထမဆုံးသတင်းအနေဖြင့်မြန်မာနိုင်ငံမှစာတင်ကြောင်းတွေဘေးအန္တရာယ်ကင်းရှင်းရေးအစီအမံတွေအတွက်အိန္ဒိယနိုင်ငံတွေနဲ့နိုင်ငံတကာတိုင်းပြည်တွေပူးပေါင်းပါဝင်ပေးကြဖို့ NUG ကဖိတ်ခေါ်တဲ့သတင်းကိုတင်ပြပေးပါမယ်။မြန်မာနိုင်ငံမှစာတင်ကြောင်းတွေဘေးအန္တရာယ်ကင်းရှင်းရေးအစီအမံတွေအတွက်အိန္ဒိယနိုင်ငံတွေနဲ့နိုင်ငံတကာတိုင်းပြည်တွေပူးပေါင်းပါဝင်ပေးကြဖို့ NUG ကဖိတ်ခေါ်လိုက်ပါတယ်။ပြည်သူလူထုနှင့်နိုင်ငံတကာသို့သတင်းစကားပြောကြားခြင်း press briefing အစီအစဉ်မှာဝန်ကြီးချုပ်ယုံပြောရေးဆိုခွင့်ရှိသူဦးနေဖုံးလက်ကပြောပါတယ်မြန်မာနိုင်ငံမှာကလေးငယ်တွေလုံခြုံစိတ်ချစွာအသက်အန္တရာယ်ကင်းရှင်းစွာပညာသင်ယူနိုင်ရေးမြို့သားညီညွတ်ရေးအစိုးရအနေနဲ့ဆောင်ရွက်လျက်ရှိတဲ့ဘေးအန္တရာယ်ကင်းရှင်းရေးအစီအမံတွေအတွက်အိန္ဒိယနိုင်ငံတွေနိုင်ငံတကာတိုင်းပြည်တွေကလေးသူငယ်ဆိုင်ရာအဖွဲ့အစည်းတွေအနေနဲ့ပူးပေါင်းပါဝင်ဆောင်ရွက်ပေးကြဖို့တိုက်တွန်းဖိတ်ခေါ်လိုပါတယ်မြန်မာနိုင်ငံကကလေးငယ်တွေလွတ်လပ်စွာပညာသင်ကြားပိုင်ခွင့်ကိုမဆုံးရှုံးစေဖို့အတွက်ခင်မီလေကြောင်းအချက်ပေးစနစ်တွေဘုံတန်ခံနိုင်တဲ့ခုံလုံးရနေရာတွေအရေးကြီးလိုအပ်နေတာဖြစ်ပါတယ်လို့ပြောပါတယ်။မေလ12ရက်တပရင်းမြို့နယ်အိုထိန်တွင်ကျေးရွာစာတင်ကျောင်းကိုစကားဆလေးတက်ကဘုံကျဲတိုက်ခိုက်ခဲ့ရာကလေးငယ်နဲ့ဆရာဆရာမ24ဦးသေဆုံးခဲ့ပြီးတရာကျော်ထိခိုက်ဒဏ်ရာရရှိခဲ့ပါတယ်ခင်ဗျာ။ဒုတိယသတင်းအနေဖြင့်ဒေါန်ဆန်းစုကြည်ဤ80ပြည့်မွေးနေ့အထိမ်းအမှတ်မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတို့အားမေတ္တာရက်ခံတိုက်တွန်းချက်ကို NLD ပါတီထုတ်ပြန်တဲ့သတင်းကိုတင်ပြပေးပါမယ်။ဒေါန်ဆန်းစုကြည်ဤ80ပြည့်မွေးနေ့အထိမ်းအမှတ်မြန်မာနိုင်ငံသူနိုင်ငံသားတို့အားမေတ္တာရက်ခံတိုက်တွန်းချက်ကို NLD ပါတီမှထုတ်ပြန်ထားပါတယ်။ဒေါန်ဆန်းစုကြည်သည်မြန်မာနိုင်ငံအားဒီမိုကရေစီနှင့်လူ့အခွင့်အရေးကိုအပြည့်အဝအမတ်ခံချက်ရှိသောဖယ်ရယ်ပြည်ထောင်စုဖြစ်ထွန်းပေါ်ပေါက်လာရေးအတွက်နိုင်ငံရေးနည်းလမ်းများဖြင့်စွန့်လွတ်စွန့်စားကြိုးပမ်းဆောင်ရွက်မှုများကြောင့်စေအနာရှင်အဆက်ဆက်တို့ဤဥပဒေမဲ့မတရားဖန်ဆီးအကျဉ်းကျခံခဲ့ရသည်မှာ1989ခုနှစ်ဇူလိုင်20ရက်နေ့မှ2010ခုနှစ်နိုဝင်ဘာ13ရက်နေ့အထိကာလအတွင်း15နှစ်၄လခန့်ရှိခဲ့ပြီးကဘာကျော်တပရင်းရေခင်းကဲ့သို့လှုပ်ကြံတက်ဖြတ်ရန်ကြံစည်မှုများလည်းအကျဉ်းချင်းရှိခဲ့တယ်လို့ဖော်ပြပါဗါးကိုကျိုးစည်းဘွားအတွက်စေအနာရှင်စနစ်ကိုထူထောင်လိုသောအကျဉ်းဖက်စစ်ကောင်းဆောင်မင်းအောင်လှိုင်ကဥပဒေမဲ့အာဏာသိမ်းကာရွေးကောက်ပွဲအနိုင်ရပါတီကောင်းဆောင်ဒေါအောင်ဆန်းစုကြည်ကိုမတရားဖမ်းဆီးထားသည်မှာယနေ့ဆိုလင်1590ရက်တိရှိပြီဖြစ်တယ်လို့ဖော်ပြပါဗါးမတရားအကျဉ်းကျခံနေရသောလူထုကောင်းဆောင်ဒေါအောင်ဆန်းစုကြည်လွတ်မြောက်ရေးသည်တိုင်းပြည်အနာဂတ်အတွက်အရေးပါဆုံးသောလုပ်ငန်းစဉ်တစ်ခုအဖြစ်ခံယူပါသဖြင့်ဒေါအောင်ဆန်းစုကြည်ကိုလေးစားချစ်မြတ်နိုးသူများအနေဖြင့်လုပ်ငန်းနှစ်ရပ်ကိုပါဝင်လှုပ်ဆောင်ကြရန်မေတ္တာရက်ခံတိုက်တွန်းအပ်တယ်လို့ဆိုပါတယ်ဒ ဒေါန်ဆန်းစုကြည်၏အသက်80ပြည့်မွေးနေ့ဖြစ်သော2025ခုနှစ်ဇွန်လ19ရက်နေ့မနက်8နာရီတိတိတွင်မိမိတို့နေအိမ်တွင်သို့မဟုတ်ရောက်ရှိရာအဆောက်အဦအတွင်း၌မိမိတို့ကိုယ်ကိုယ်ယုံကြည်ရာဓလေ့အတိုင်းဒေါန်ဆန်းစုကြည်နှင့်နိုင်ငံရေးအကျဉ်းသားများလွတ်မြောက်ရေးကိုဆန္ဒပြုလျက်ဆုတောင်းမေတ္တာပို့ခြင်းကို10မိနစ်ကြာဆောင်ရွက်ပေးကြရန်နှင့်ဒေါန်ဆန်းစုကြည်၏သားငယ်မစ္စတာကင်ခါဦးထိန်လင်းဦးဆောင်သောမွေးနေ့ဆုတောင်းစကားပြောခြင်းအစီအစဉ် Happy Birthday Su Video Challenge Night ပါတီဝင်ဒုတိယလုံးနှင့်ပြည်တွင်းပြည်ပရှိနိုင်ငံသားအပေါင်းတို့အပြည့်အဝပူးပေါင်းပါဝင်ပေးကြရန်မေတ္တာရက်ခံတိုက်တွန်းအပ်တယ်လို့ဆိုပါရခင်ဗျာ။ဆလဘီမင်းအွန်လိုင်းဥဆောင်တဲ့အကြမ်းဖက်စစ်တပ်ဤကျူးလွန်မှုတွေကိုမင်းမပြစ်ဖို့အရေးကြီးတယ်လို့ဆိုတဲ့သတင်းကိုတင်ပြပေးပါမယ်။မင်းအွန်လိုင်းဥဆောင်တဲ့အကြမ်းဖက်စစ်တပ်ကျူးလွန်မှုတွေကိုမင်းမပြစ်ဖို့အရေးကြီးတယ်လို့မျိုးသမီးလူငယ်နှင့်ကလေးသူငယ်ရေးရာဝန်ကြီးဌာနဒုတိယဝန်ကြီးဒေါ်ဤတင်ဆောင်မောင်ကဆိုရှယ်မီဒီယာမှာအသိပေးဆိုထားပါတယ်။မင်းအွန်လိုင်းဥဆောင်တဲ့အကြမ်းဖက်စစ်တပ်ကျူးလွန်မှုတွေကစည်ရေးပြစ်မှတ်မဟုတ်ဘဲရဲသားပြစ်မှတ်အဖြစ်လေကြောင်းနဲ့အစုလိုက်အပြုံလိုက်လူသက်ပွဲတွေကတချို့ကိုဒီဗီဒီယိုမှာဖော်ပြလိုက်ပါတယ်။ဆီအာနာသိန်းကာလ2021ခုနှစ်ဖေဖော်ဝါရီလမှ2025ခုနှစ်မေလကုန်အထိတည်ဆုံးသူကလေးဦးရေဟာ1162ဦးရှိခဲ့ပါပြီ။ပြည်သူတွေမမေ့ဖို့အရေးကြီးပါတယ်လို့ဆိုပါတယ်။အကြမ်းဖက်စစ်တပ်ဟာသခိုင်း၊မကွေး၊ကချင်ပြည်နယ်၊ကရင်ပြည်နယ်နဲ့ရှမ်းပြည်နယ်အပါအဝင်ကရင်နီဒေသတွေကိုနေ့စဉ်ရက်ဆက်လေကြောင်းကတိုက်ခိုက်လျက်ရှိပါတယ်ခင်ဗျာ။ဆလဘီတောင်ပြည်ကောင်စီတောင်လန်းကောင်ဆယ် TLC ကိုဖွဲ့စည်းမှုကိုအထွေထွေတပိတ်ပေါင်းဆက်ညှိနှိုင်းရေးအင်အားစု GSCB အနေဖြင့်အထူးပင်ဂုဏ်ယူဝမ်းမြောက်တဲ့သတင်းကိုတင်ပြပေးပါမယ်။2025ခုနှစ်ဇွန်လ9ရက်တွင်တအောင်းနိုင်ငံရေးအတိုင်ပင်ခံကောင်စီ TPCC ထုတ်ပြန်ကြေညာချက်မှတဆင့်တအောင်းပြည်ကောင်စီတအောင်းလန်းကောင်ဆယ် TLC ကိုဖွဲ့စည်းပြီးကြောင်းထုတ်ပြန်ကြေညာခြင်းကိုသိရှိရသဖြင့်အထွေထွေတပိတ်ပေါင်းဆက်ညှိနှိုင်းရေးအင်အားစု GSCB အနေဖြင့်အထူးပင်ဂုဏ်ယူဝမ်းမြောက်မိတယ်လို့ဆိုပါတယ်2025ခုနှစ်ဇွန်လ1ရက်နေ့မှ3ရက်နေ့အထိ3ရက်တိုင်းတိုင်းအောင်မြင်စွာကျင်းပပြီးစီးခဲ့သောတအောင်းမျိုးသားပါတီ TNB ပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦး PSLF TNLA နှင့်တအောင်းရဲဘက်ဖွဲ့စည်းများဟူသည့်စုအဖွဲ့3ဖွဲ့၏ထိပ်သီးကောင်ဆောင်များစုစုပေါင်း83ဦးတက်ရောက်သောတအောင်းနိုင်ငံရေးအတိုင်ပင်ခံကောင်စီ TPCC နိုင်ငံရေးထိပ်သီးအစည်းအဝေးကြီး၌တအောင်းပြည်တော်လှန်ရေးကာလအစိုးရအစီအမံကိုအတည်ပြုနိုင်ခဲ့၍တအောင်းပြည်၏တော်လှန်ရေးကာလတွင်အမြင့်ဆုံးနိုင်ငံရေးအာဏာပိုင်အဖွဲ့အစည်းအဖြစ်တအောင်းပြည်ကောင်စီတအောင်းလန်းကောင်စီ TLC ကိုဖွဲ့စည်းဆောင်ရွက်ရန်တညီတညွတ်ထဲဆုံးဖြတ်နိုင်ခဲ့ခြင်းအပေါ်ရွှေလန်းအားတက်ရတယ်လို့ဆိုပါတယ်2025ခုနှစ်အတွင်း၌တအောင်းပြည်ကောင်စီအနေဖြင့်ရည်ရွယ်ထားသည့်အတိုင်းတအောင်းပြည်တော်လှန်ရေးကာလပြည်သူအစိုးရတရက်ကိုအမြန်ဆုံးဖွဲ့စည်းဆောင်ရွက်နိုင်ပါစေကြောင်းကိုလည်းဆုမွန်ကောင်းပို့သအပ်တယ်လို့ဆိုပါတယ်ခင်ဗျာဆလဘီဆလင်းကြီးမြို့နယ်မီလင်းရေးဆောင်ရွက်ထားရှိမှုအခြေအနေအားကွင်းစင်းစစ်ဆေးတဲ့သတင်းကိုတင်ပြပေးပါမယ်။စကိုင်းတိုင်းရင်းမပင်ခရိုင်ဆလင်းကြီးမြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ဝင်များကကျေးရွာများရှိမီလင်းရေးဆောင်ရွက်ထားရှိမှုအခြေအနေအားကွင်းစင်းစစ်ဆေးခဲ့ပြီးကျေးရွာမီကော်မတီများနှင့်တွေ့ဆုံကဝန်ကြီးဌာနမှချမှတ်ထားသောမူဝါဒများညွှန်ကြားချက်များလိုက်နာရန်ဆွေးနွေးပြောကြားခဲ့ပါသည်။ထို့နောက်ကျေးရွာမီကော်မတီများနှင့်အလိုက်မင်းများလိုက်နာရမည့်စာဆောင်များလျှက်စစ်အန်ရကင်းရှင်းရေးစာဆောင်များလည်းပေးအပ်ခဲ့တယ်လို့သိရပါပါခင်ဗျာ။ယခုနောက်ဆုံးသတင်းအနေဖြင့်ချင်းပြည်နယ်တွန်းဆန်မြို့အနီး Richter Scale 4.0 အစင်းနှင့်အင်အားနည်းငယ်ရှိသည့်မြင်းကလင်းတစ်ခုလှုပ်ခတ်ခဲ့တဲ့သတင်းကိုတင်ပြပေးပါမယ်။2025ခုနှစ်ဇွန်လ10ရက်နေ့မြမစံတော်ချိန်နနက် 7:58 မိနစ်အချိန်တွင်ချင်းပြည်နယ်တွန်းဆန်မြို့အနီးမော်လိုက်မြို့၏အနောက်ဘက်နောက်တောင်ဘက်31ကီလိုမီတာအကွာမြေအောက်အနက်10ကီလိုမီတာကိုဗဟိုပြု၍ Richter Scale 4.0 အစင်းနှင့်အင်အားအနည်းငယ်ရှိသည့်မြင်းကလင်းတစ်ခုလှုပ်ခတ်ခဲ့တယ်လို့ NUG လူသားချင်းစာနာထောက်ထားရေးနှင့် BNL ဆိုင်ရာစီမံခန့်ခွဲရေးဝန်ကြီးဌာနကထုတ်ပြန်ပါတယ်ငလင်ဘေးကြောင့်ထိခိုက်ဆုံးရှုံးမှုများယွန်းနေစေရန်အတွက်ဆောင်းရန်ရှောင်းရန်သတိပြုရန်များနှင့်အညီနေထိုင်ကြရန်အတိပေးနှိုးဆော်ထားပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောက်တာကီမှပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်မနက်ဖြန်ဇွန်လ17ရက်နေ့အတွက်မိုးလေဝသခန့်မှန်းချက်တွေကတော့ဘင်္ဂလားပင်လယ်အော်အခြေအနေမှာကပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်အော်တို့မှာတိမ်အထင်တွေကနေတိမ်ထူထပ်နိုင်ပြီးမုတ်တုံတွေဟာအာအထင်တွေကနေအာကောင်းနိုင်ပါတယ်ပင်လယ်ပြင်အခြေအနေကတော့ ရခိုင်ကန်ယူရံမြို့ဝကျွန်းမော်ဒေသတွေနဲ့မုံတမခွေတို့မှာအနောက်နောက်တောင်ဘက်ကနေလေဟာတနအီကို9မိုင်ကနေ10မိုင်ခန့်တိုက်ခတ်နိုင်ပြီးလှိုင်းအနည်းငယ်ကနေလှိုင်းအသင်တင်ရှိနိုင်ပါတယ်။တနင်္သာရီကန်ယူရံဘက်မှာလေဟာအနောက်နောက်တောင်ဘက်ကနေတနအီကို25မိုင်ကနေမိုင်30ခန့်တခါတရံမှာ35မိုင်ခန့်အထိတိုက်ခတ်နိုင်ပြီးလှိုင်းအသင်တင်ကနေလှိုင်းကြီးနိုင်ပါတယ်။မိုးအခြေအနေကတော့နေပြည်တော်စကိုင်းတိုင်းအောက်ပိုင်းမန္တလေးတိုင်းပဲခူးတိုင်းတနင်္သာရီတိုင်းကချင်ပြည်နယ်ချင်းပြည်နယ်နဲ့ကရင်ပြည်နယ်တို့မှာနေရာအနှံ့ပြားမိုးတချို့ရွာနိုင်ပြီးတချို့ဒေသတွေမှာနေရာကွက်ပြီးမိုးကြီးနိုင်တယ်လို့စကိုင်းတိုင်းအထက်ပိုင်းရန်ကုန်တိုင်းအေရဝတီတိုင်းမကွေးတိုင်းရှမ်းပြည်နယ်ရခိုင်ပြည်နယ်ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာစိတ်စိတ်မိုးတချို့ရွာနိုင်ပါတယ်ရှင်တော်ရရှိများရှင်အခုဆက်လက်ပြီးတော်လိုင်းရေးကဗျာကဏ္ဍကိုဆက်ချင်ပါတယ်။တီးပွားဦးရေးဖွဲ့ထားပြီးຫນွေဦးမှုခန်းစားရွတ်ဖတ်ထားတဲ့မပျော်ရွှင်တဲ့အတိတ်ပဲ27လို့အမည်ရတဲ့ကဗျာကိုထုတ်လွှင့်ပေးလိုက်ပါရစေရှင်
။မပျော်ရွှင်တဲ့အတိတ်ပဲ27အစမပြေပါဘူးဆိုမှမိခိုးတွေကထထဥတယ်။နေအောင်ကြီးကိုတိုက်ရိုက်လို့ချင်တာပါ။မှန်ကတဆင့်ရလာမယ်။အနှွေးတက်ကိုမလို့ချင်ပါဘူးသူကြောင့်ငါရဲ့အသေးလေးနည်းနည်းပါလာသူကြောင့်ငါရဲ့နာမကျန်းမှုဟာပို၍ဆိုးလာမကောင်းခဲ့တဲ့အိမ်မက်ဆိုးတွေကြားထဲကရုံထွက်လာခဲ့ရသူမူပြောခဲ့ပူတဲ့စကားလုံးတွေကိုပြန်မတွေးစေချင်ပါဘူးပျော်စရာမှမကောင်းခဲ့တာတင်ဆက်ရာမရှိမြင်ဆက်ရာမရှိကြားဆက်ရာမရှိတဲ့ကြောက်ကတဲ့လမ်းမကြီးပေါ်မှာပေါင်တူတူစကတ်တူတူနဲ့ဝဆလစားနေတဲ့ကောင်မလေးတွေကိုမြင်ရတာလေစိတ်ချမ်းသာလှတယ်မရှိပါဘူးရောက်လာပါပြီဆိုကြတဲ့ကစိတ်လိုလဲရလုံးမိတာဆိုလို့ဂစ်တာတီးတယ်တချင်းဆိုလမ်းလျှောက်တယ်နှုတ်ဆံပြုတ်တောက်ပြီအတမထွက်ပဲပူပူနွေ့နွေ့ငိုတယ် Now ပြန်ရင်းသေးသွားတဲ့ငှက်ကိုရရဲ့ဆက်ဆက်အမျက်ဝေပေးလိုက်တယ်ပြောစရာတွေကဒီလောက်ပါပဲထပ်ပြီးပြောစရာဆိုလို့ကိုကိုကိုအရေးဖြောဖို့သာကျမတို့တဲ့ပ
ါဗီဒီယိုအငကြီးမှဆက်လက်အတန်းလှည့်နေပါတယ်သောတာရှင်များရှင်အခုဆက်လက်ပြီးတော်လိုင်းဆောင်မအစီအစဉ်မှာမြန်မာနွေဦးခရိုနီကယ်ဇွန်9မြင်ကွင်းမိုးမခဆောင်းပါကိုပူပူကဖတ်ကြားတင်ဆက်ပေးမှာဖြစ်ပါရှင
်မြန်မာနွေဦးခရိုနီကယ်ဇွန်လ9ရက်နေ့မြင်ကွင်း PDF တွေထိန်းချုပ်နယ်မြေတွေကနေစုံခွာပေးဖို့ TNLA အမိန်ပေးစက်တင်ဘာလမှာ MNDA ကတင်ညီမျိုးပြန်လွှဲမဲ့တည်ရင်ပေါ်ထွက်နောက်ချုံမျိုးနယ်တွေက PDF တော်လိုင်းတပ်ဖွဲ့တွေကို TNLA ကနောက်ပြန်ဆုတ်ဖို့ညွှန်ကြားနေကြောင်း DVB တည်ရင်ဌာနကဒီကနေ့နေ့စွဲနဲ့ရေးသားဖော်ပြလိုက်ပါတယ်PDF နဲ့နှီးစက်တဲ့သတင်းရင်းမြစ်ကိုကိုးကားပြီးဖော်ပြထားရမှာနောင်ချိုကြီးကြီးရွာကနေ3ရက်အတွင်းရွှေ့ပေးဖို့နောင်အောင်ကနေ2ရက်အတွင်းရွှေ့ပေးဖို့ TNLA ကစိုင်းကဲနဲ့လိုက်လံပြောဆိုကြောင်းသတင်းမှာရေးသားထားပါတယ် PDF တွေရဲ့ယူဆချက်ကတော့စစ်ကောင်စီဘက်ကိုပြန်ပေးဖို့စုခွာခိုင်းတာလို့၎င်းတို့အနေနဲ့နားလည်ထားကြောင်း TNLA တပ်ဖွဲ့ပိုင်းပစ္စည်းတွေကိုကုန်တင်ထရက်ကားတွေနဲ့တည်ယူနေကြောင်းလည်းရေးသားထားပါတယ်ယခုရက်ပိုင်းတွင်ကြီးရွာ3ရွာလောက်စုခွာပေးလိုက်တဲ့နောက်စစ်ကောင်စီဘက်ကအဆိုပါကြေးရွာတွေမှာနေရာဝင်ယူထားတဲ့အနေအထားတွေရောက်ရှိနေကြောင်းလည်းဖော်ပြထားပါတယ်။အခုလိုဖြစ်ပျက်လာတာတွေရဲ့နောက်ကွယ်မှာဘလို့သဘောတူညီမှုဆွေးနွေးမှုတို့မဟုတ်မလွန်ဆန်နိုင်တဲ့ဖိအားပေးမှုတွေရှိနေကြလဲဆိုတာတော့မသိရှိနိုင်ကြပါဘူး။ယမန်နေ့ကရေးသားတဲ့စောင်းပါမှာနောက်ချိုမှာ TNLA နယ်မြေတွေဆုံးရှုံးဆုတ်ခွာနေရတဲ့အနေအထားဟာပုံမှန်စစ်ပွဲမှာရှုံးလို့နောက်ဆုတ်လိုက်ရတဲ့သဘောထက်နိုင်ငံရေးရဆုတ်ခွာဖို့ဆုံးဖြတ်ချက်ဖြစ်နေတော့လေစီရဆုံးရှုံးလို့စုတ်ခွာရတဲ့အသွင်တရားမျိုးပေါ်ဆောင်တာဖြစ်နေမလားဆိုတော့တန်တရားတချို့လူမှုကွန်ရက်ပေါ်မှာရေးသားထားကြတာကိုဖော်ပြခဲ့ပါတယ်။နောက်ရက်မှာပဲအခုလို TNLA အဖွဲ့က PDF တပ်ဖွဲ့တွေကိုနောက်ချိုမြို့နယ်တွေကနေမြေအချို့ကနေစုတ်ခွာဖို့ညွှန်ကြားတဲ့သတင်းကပေါ်ထွက်လာခဲ့တာဖြစ်ပါတယ်။စစ်ကောင်စီတပ်နဲ့ TNLA အကြားထိန်းချုပ်နေမြေတွေနဲ့ပတ်သက်လို့ဆွေးနွေးမှုတွေရှိနေတယ်လို့ကောက်ချက်ချနိုင်ပြီးဒီဆွေးနွေးမှုတွေမှာတရုတ်နိုင်ငံရဲ့ဖိအားပေးမှုတွေရှိနေတယ်ဆိုတာတန်တရားဖြစ်စရာမလိုပါဘူး။အခုလို TNLA နဲ့စစ်ကောင်စီတပ်တွေရဲ့ရင်ဆိုင်နေတဲ့စစ်မျက်နှာနောင်ချိုကနေစုတ်ခွာနေတဲ့သတင်းတွေထွက်ပေါ်နေချိန်မှာပဲတောင်းပြေကောင်စီတောင်းလန်းကောင်စီလို့အမည်ပေးထားတဲ့အုတ်ချုပ်ရေးအမြင့်ဆုံးအာဏာရှိတဲ့အဖွဲ့အစည်းတစ်ခုကိုဖွဲ့စည်းလိုက်ကြောင်းထုတ်ပြန်ကြေညာခဲ့ပါတယ်။ နဂိုရှိနေပြီဖြစ်တဲ့တောင်းနိုင်ငံရေးတိုင်ပင်ခံကော်မတီ TPCC ရဲ့ဇွန်လ1ရက်ကနေ3ရက်နေ့ထိကျင်းပတဲ့အစည်းအဝေးမှာအခုလိုတောင်းပြည်ကောင်စီဆိုတဲ့အမြင့်ဆုံးအာဏာပိုင်ကိုဖွဲ့စည်းခဲ့တာဖြစ်ပြီး TNL ရဲ့ကိုယ်စားလှယ်တောင်းမျိုးသားပါတီနဲ့အရက်ဘတ်အဖွဲ့အစည်းတွေကကိုစားပြုသူတွေပါဝင်ဖွဲ့စည်းခဲ့တာလို့ထုတ်ပြန်ချက်တွေဖော်ပြထားတာတွေ့ရပါတယ်။အခုဖွဲ့စည်းလိုက်တဲ့ TLC ရဲ့ဥက္ကဋ္ဌတာဝန်ကို TNL လက်နက်ကိုင်အဖွဲ့ရဲ့ဥက္ကဋ္ဌဖြစ်သူဗိုလ်ချုပ်တီတောက်အိုက်ပုံကတာဝန်ယူထားပြီးလနက်ကန်တက်က3ဦးနိုင်ငံရေးပါတီက3ဦးအရက်ဖက်အဖွဲ့အစည်းတွေနဲ့ဖွဲ့စည်းထားတဲ့ TPCC က3ဦးစုစုပေါင်း9ဦးနဲ့ဖွဲ့စည်းခဲ့တယ်လို့ဖော်ပြထားပါတယ်။ TNLA အနေနဲ့ယမန်နဲ့နှစ်လေကာလလောက်မှာစစ်ကောင်စီထိန်းချုပ်ခဲ့တဲ့နယ်မြေအများပြားကိုသိမ်းယူခဲ့ပြီးဂျာကာလာအုပ်ချုပ်ရေးအစီအမံတွေနဲ့အုပ်ချုပ်ခဲ့ရကအခုခါမှာလနက်ကန်အဖွဲ့နိုင်ငံရေးပါတီနဲ့အရက်ဖက်အဖွဲ့အစည်းတွေပါဝင်တဲ့အတိုင်းမြခံကောင်စီတို့ကိုအခြေပြုပြီးအမြင့်ဆုံးအာဏာပိုင်အဖွဲ့အစည်းပါကြောင့်အလောတကြီးဖွဲ့ဖို့လှုပ်ဆောင်တယ်လေဆိုတဲ့မိကွန်းလဲရှိကောင်းရှိနိုင်ပါတယ်။စီအရလှုပ်ရှားမှုတွေတင်းယူထားတဲ့နယ်မြေတွေကိုစစ်အုပ်ချုပ်ရေးနဲ့အုပ်ချုပ်နေခြင်းနဲ့နယ်မြေနောက်ထပ်တင်းယူဖို့ရည်မှန်းချက်တွေထပ်မရှိတော့တဲ့ရည်မှန်းချက်နဲ့စီအရထိန်းချုပ်ထားပြီးနယ်မြေတွေကိုတရားဝင်မှုရရှိအောင်ကြိုးပမ်းချက်တရက်လဲဖြစ်ကောင်းဖြစ်နိုင်ပါတယ်။2023ခုနှစ်အကုန်နဲ့2024ခုနှစ်တွေမှာစီအရတင်းယူခဲ့တဲ့နယ်မြေဒေသတွေကိုတောင်းပြီးကောင်စီကအုပ်ချုပ်ပိုင်ခွင့်ရှိတဲ့နယ်မြေတွေအဖြစ်နိုင်ငံရေးစီရေးအဖွဲ့အစည်းတွေကိုတည်ရှိလက်ခံလာစေလိုတဲ့ရည်ရွယ်ချက်လည်းဖြစ်ကောင်းဖြစ်နိုင်ပါတယ်။ဒီလိုနိုင်ငံရေးရာကြိုးပမ်းမှုကိုနောက်ထိုးမြို့နယ်တွေကစီရေးရာထိန်းချုပ်ထားတဲ့နေမြေချိုးကနေစုပ်ခွာပေးနေတဲ့ကာလမှာလှည့်လည်မြန်မြန်ပေါ်ထွက်လာတာလည်းဖြစ်တာကြောင့်လက်ရှိနိုင်ငံရေးစီရေးဆွေးနွေးမှုတွေရဲ့နောက်ခံဆက်ဆက်နေကောင်းဆက်ဆက်နေနိုင်ပါတယ်။အထက်ပါသတင်းတွေနဲ့ဆက်ဆက်နေတဲ့တခြားသတင်းပုဒ်ကတော့တစ်တုံညာနှစ်ခွန်စစ်စင်ရေးအတွင် MNDA ကိုကလက်နက်ကိုင်အဖွဲ့ကတင်းယူထားတဲ့တိန်နီမြို့ကိုလာမယ့်စက်တင်ဘာလမှာစစ်ကောင်စီထံပြန်လည်လွှဲပြောင်းပေးမယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်။ DPP သတင်းဌာနကအမည်မဖော်လိုတဲ့သတင်းရင်းမြစ်တစ်ခုကိုကိုးကားပြီးရေးသားထားပြီးလာရှိုးမြို့လိုပဲအလားတူလွှဲပြောင်းပေးရမယ်သဘောလိုနားလည်ရပါတယ်။လာရှိုးမြို့တိန်နီမြို့အပြင်တရုတ်မြန်မာနယ်စပ်ကုန်းသွယ်ရေးဖြတ်တန်းရာပြည်အောင်စုလမ်းမကြီးပေါ်မှာစစ်ကောင်စီလက်လွတ်ဆုံးရှုံးခဲ့ရတဲ့အခြားမြို့လေးမြို့လောက်ကျန်ရှိနေသေးတာဖြစ်ပါတယ်။ကုတ်ခိုင်တီဘောကြောင့်မဲနောက်ချိုမြို့တွေဖြစ်ပြီးတရုတ်နိုင်ငံရဲ့ဖိအားပေးမှုလို့ယူဆထားကြတဲ့တရုတ်နိုင်ငံရဲ့ BRI စီမံကိန်းနဲ့ချိတ်ဆက်နေတဲ့ကုန်သွယ်ရေးလမ်းကြောင်းပေါ်ကမြို့တွေမှာစစ်ပွဲမဖြစ်ပွားဖို့စစ်ကောင်စီထိန်းချုပ်မှုအောက်ပြန်ပေးဖို့စတဲ့တောင်းဆိုချက်တွေရှိနေလိမ့်မယ်လို့မှန်းဆထားကြပါတယ်။ MNDA အနေနဲ့လာရှိုးမြို့ကိုပြန်လည်လွှဲပြောင်းပေးခဲ့တဲ့အဖြစ်ကစစ်ကောင်စီတပ်တွေကိုရှမ်းမြောက်ဒေသကတစင်မြန်မာနိုင်ငံအလဲပိုင်းမန္တလေးနေပြည်တော်ထိမောင်းထုတ်အနိုင်ယူရေးဆိုတဲ့ရည်မှန်းချက်အိမ်မက်တွေကိုပြက်ပြယ်စေခဲ့ပါတယ်။ဒီရည်မှန်းချက်တွေက NUG နဲ့ရှမ်းမြောက်ကတိုင်းဒေသလက်နက်ကိုင်အဖွဲ့တွေကြားဆွေးနွေးသဘောတူမှုရှိကြမှာလဲရှိခဲ့မှာဖြစ်ပေမယ့်တစ်တုံညာနှစ်ခွန်စစ်စင်ရေးလိုင်းလုံးတွေအချိန်ကောင်းစဉ်ကအများကမျှော်လင့်ယုံကြည်ခဲ့ကြတဲ့ရည်မှန်းချက်ဖြစ်ပါတယ်။တိုင်းဒေသလက်နက်ကိုင်အဖွဲ့တွေနဲ့ NUG လောက်က PDF အဖွဲ့တွေ LPDF လို့ခေါ်တဲ့ဒေသလိုက်လက်နက်ကိုင်အဖွဲ့တွေတီးကြရက်တည်နေကြတဲ့လက်နက်ကိုင်အဖွဲ့တွေကြားပူးပေါင်းဆောင်ရွက်မှုရှိပေမယ့်လဲနေမြေထိန်းချုပ်စူမိုးရေးဆိုင်ရာနဲ့ပတ်သက်တဲ့အခါအကျိုးစီးပွားဆန့်ကျင်ဘက်ဖြစ်မှုပို့တိုင်မှုတွေရှိနေတဲ့အချက်နိုင်ငံရေးဟိမန်ချက်ပန်းတိုင်မှာမတိမတာကွဲလွဲမှုတွေရှိနေကြခြင်းကအခုလိုအာဏာသိမ်းစစ်တပ်ဖို့ထွက်ပေါက်ရစေမယ့်အခြေအနေတွေပေါ်ထွက်လာတာလားလို့စဉ်းစားတွေးဆစရာရှိပါတယ်။စစ်ကောင်စီကိုစန့်ကျင်တိုက်ခိုက်နေတဲ့လက်နက်ကိုင်အဖွဲ့တွေနိုင်ငံရေးအင်အားစုတွေကြားနိုင်ငံရေးအရာဘလောက်ထိသဘောတူညီမှုတွေရှိနိုင်မလဲ။ဘယ်အရာတွေကဘုံအကျိုးစီးပွားဖြစ်ပြီးဘယ်အရာတွေကအကျိုးစီးပွားဆန့်ကျင်ဘက်ဖြစ်နေတယ်လဲဆိုတာတွေအထိလက်တွေ့အခြေအနေတွေကိုပုံပွင့်လင်းလင်းရင်ဆိုင်ပြောဆိုညှိနှိုင်းဖို့အရေးတကြီးလိုအပ်နေတာလည်းဖြစ်ပါတယ်ရှင်။
တော်တာရှင်များရှင်ဒီနေ့ညရဲ့နောက်ဆုံးအစီအစဉ်ဖြစ်တဲ့တိုင်းသောဘာသာစကားထုတ်လွှင့်မှုမှာတော့တပတ်တွင်းသတင်းတွေကိုနိုင်ရင်နှွေးမိကအနောက်ဘူကင်ဘာသာနဲ့ဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်။ဒီအစီအစဉ်ပြီးတဲ့အခါမှာတော့ကျမတို့ရဲ့ညပိုင်းထုတ်လွှင့်မှုတွေကိုရန်လာတော့မှာပဲဖြစ်ပါတယ်ရှင်။တော်တာရှင်တော်လန်ပြည်သူအပေါင်းတရားပြည့်ရှင်ချမ်းမြေ့တဲ့အညာချမ်းကိုပိုင်ဆိုင်နိုင်ကြပါစေရှင
်။မဖာကမ္နလဖေကဖေပါအနူးချီလကုလူလဖာမုန်နီမမူကိုကနေလို့ပုနယပုဒ္ဓဖောက်ထံမူကနေထံဖထရလန်စပရလဖနောပါလကဒုဖောက်ထံစပရလဖယောနောမယာနိုင်ရှင်ဝိမီနောစပရအခန်ထိတ်ကရွေနောကောက်ပထုခွေပါစပုဒ္ဓံစကံဖောင်မှုယောကစုဖောင်စုဝိုင်းစပုဒ္ဓံလဖပါကမလတ်ဘေးစတုစလဖပါအနုစစုဖကခုဒမဘာတိခခယီဖကခကဒုလစုလလန်တဝါလရှိလာနောပရထထဝေဒနောစကိုင်းခဏလုံးဝဖတ်တို့ဘိတ်ရိုက်ပါခတိကပလန်ဖိတ်လန့်တာဆောက်ကောင်ဖော်တုံထန်လေးဆုပ်ဝီဆုပ်ပွားဖခကဒုလဆုလန်တူဝါလရှိလာနော့စိတ်ထဝန္တာပူရတုံနော်တုတ်ဆောင်မန်တို့ တနောင်တဲ့ဆမန်တူတနောင်ကြိုက်တာကောခွေတာအကောကခမနဖာချောင်းလို့အိုက်တို့လဲ့မွဲ့စတောဆလောင်းစပေါပလီဒေးဆူဆာဘာလူခွေခောင်းလဲ့မွဲ့ဖက်ဒရယ်ဒီမိုကရေစီကဒိုနီဘောက်စပုတ်ထန်စခန့်ဖောင်ယောဂန်မွဲ့ကော့ပချိုခွေဖရိုက်ထိုးကစူဖောက်စူဝိုင်းစပုတ်ထန်လဖာအပါခမလာတပေးစတိုလဖာအပါအနုဆဆုပ်ဖွဲကိုခိုးတော်မှာပါတိခန့်ခိုက်စီစချောင်းဖွဲကပတ်ထန်ထဝဒါနောကြောင့်ခန့်ကုဒုလဆူလန်နောစေထဝဒါလို့လကဒီမမလာမဖမ်းပါရုပ်ကမ္လတ်ပေးစတုဆလဖာခိုက်တဲ့ညူးစပုံးထလဖာဖာထော်လမှုစာကနီရောနော့ကမ္လတ်ပေးစတုဆလဖာပါကဒူဝိဒါအနုံပါစေအဝိဒါနောခိုက်ခကဒူလဆုလလန်နော့စေထဝိဒါနောစပရနီဝိကရီနော့တိခန့်ပကုတ်လူဆက်တောင်းဆန်းစုကြည်အတဝေးထန်ဟိုစီနေဆောင်ဖိုက်စထိုင်းနီကပမဘုံဆက်ဖို့ကရနော့မဘုံရုပ်စေအကုတ်ဟိုရနော့အကြောင်းအန်ယူချီပဒူဆောဆောခရခနုစမလနောပူပါတရာခြောက်ဝဒလည်းလာယူဟိုတန်နောလာယူကစီခွေးတန်နိဘခွေးထန်လည်းအမွဲထောင်ဆန်းစွကြီးအတခွေးထန်ဟိုစီနေဆောက်ပရိုက်စတိုင်းနိစထောင်းနိုင်တူပမားပုတ်ဆက်ဖို့ပူအန်ကူဘူမာနောစပရင်ခရောက်ဖန်နူလူတူစီမူရှာဖာကဆန်NUG South Sawai Khanu Samalan no Khodo Ma Lan Umwe Safe Hospital Safe Health Care Campaign no Akou Nuya Nisi Project to Khui Campaign no Akou Ho Si Tha Lo Khan Pyan Si Akou Ho Ya Ma Paw Wit Da no Chaw Si Sait Tha Wit Da no Naw San Su Ji South Pakistanis Town Nai Tu Mwe Lan Ma Paw Yu Si Akou Ho Ya Yo no Chaw Si Khu Si Ta Ba Ama no Gai Nyu U Lu Tu Yan Paw Ngwe A Phwe no Lu Tia Tha Wit Da loမဘုံဆက်ဖို့ပူအန်ကူပူမယောမလာမရှနိစီခိုတန်ထောင်းလနိုင်ဖရစီကတန်ပခုဒမလမ်မွေဖူစုခုစလန်အယူစမဆတာဂိုက်ခပေးပစီမဆဝိဒအကုတ်ကရနော့ကြောင့်စစ်တရားမနော်စပရတဝိကရနော့တရုပ်ပဒူနှုတ်လန်ပါယုတ်ခံပြန်တိခန့်ခိုက်လဖာယောပဒန်ဝိဒနော့ခိုက်ထောင်းလဂျပန်တိခန့်ခံပြန်တိခန့်ဖို့လဖာတူစုပဒန်လိလတရုပ်တန်လို့အောင်နော်နော်တရုတ်ပတူနှုတ်လပါလေခံပြန်တိခံပါလေလဖာတဲ့တုတ်ဆောင်မနုလဖာတေမာဆဝိဒါယောကော့ပထုခွေကထောင်းလဂျပန်တိခံခံပြန်တိခံဖို့လဖာနော်ပဒန်တုနေတတလည်းလာယူဖွနော်နော်တူဂျိုအော့စကာနာကူယာရှီဇဝခါဝိလဖာဖစေဘူနိုတိုကထုခံပဒန်ဝိဒါတုနေတတနော်ကတရုတ်ပတူအတုပဒုတ်ဆောင်ချံယောအီအေအိုတဲ့စပုံးထန်ခိုက်ပါလဖဖန်ခုကပထုကမာဆယုတ်တဲ့စကားဆဇမနမာဆအဖုလဖခံပြဲတိခန့်ခိုက်ရောကပထုကခံပြဲဖုလဖဒေကောက်ကိတူပါယုတ်တိခန့်ဖုတိဘူးခန့်ဆာလဖတေတာခန့်တဲ့ပဒန်အကိအညာထဝိဒါနော်လို့တုံစုဒရုတန်ရောအောင်လိမ့်တော်ကောင်ထောက်လက်ဂျပန်တိခန့်ခံပြဲတိခန့်ဖုလဖနော်ပဒန်စုလိမ့်လဖရောလားနာယူခုဒန်နိဖနနစပရလခိုင်ထုတ်ကွေနော်တုတ်ဖူလဖနော်နိထောင်နိစီကနေလာဖေဖော်ရီကတန်နိကိုမာနိတင်ယုစွတုဆောင်တုမန်းတော်ကောင်ထောင်းဝတာလက်နိနေထံဖခုဒမယုမုခွန်လဖတဲ့ရှာလဖဖန်ခုခုဒမယုမုခွန်လဖရေရှာအခွင့်ရလူခံဖဆလဖရောဘို့ကြောင့်ဖောင်းအမေတုခံဖောင်းဝိတာလေလူခံဖဝိတာနော်အကြောင်းခန့်ပြန်ပမှုတမကနော်ပုပတရတာစပရနော်ဒီတော့နီစီရဲ့နေလာမေဖတ်တော့ဖို့နော်ခုတော်မယုတ်လီပါစတုဆလဖာယောနဲလာအခေါအိုအာမနော်တဲ့စခုတော်မဆလဖာယောကလည်းခုတော်မဝိဒါပပန်လိုက်တော့ကပတ်ပါဝိဒါကပမှုတိဝိဒါခွေးစီနီကနော်နော်ခန့်ပြဲပမှုတမကပမှုစထောင်းနိုင်တဲ့ဆန်ခါမယုတ်ကွာစပိတ်စမလဖာတို့ဥပတရာချပူရောဘတ်ဆထူလဖာနော်ဒေစပရမီဒီယာဆက်ခိုင်းလဖာတဲ့လန်ထေလန်စေဘုနတုဒုနိဘယောလန်တာဖဆက်ခိုင်းလဖာနောစုကောက်ထောင်းနိုင်ထားဝိဒါနောအကြောင်းစစ်ပပောက်တထားဝိဒါနောမုကနီတံပါဒရာနစပလဖာယောမဒခုယောလောဘုဘကမလည်းပိကေပိပအနင်းချင်းနကုလဖာမကဘာမောရှုကိုဂါဒီလာစေ
ဒီကနေ့ကတော့ဒီညနေပဲ Radio NUG ရဲ့အစီအစဉ်လေးကိုခေတ္တရန်နာလိုက်ပါမယ်ရှင်မြန်မာစံတော်ချိန်မနေ့၈နာရီခွဲနဲ့ည၈နာရီခွဲအချိန်မှာပြန်လည်ဆိုထေချပါလို့ရှင် Radio NUG ကိုမနေ့ပိုင်း၈နာရီခွဲမှာလိုင်းတူ60မီတာ19.7 MHz နဲ့ညပိုင်း၈နာရီခွဲမှာ လိုင်းတူ25မီတာ 17.6 မဂါဟတ်ဇ်တူမှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီရှင်။မြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှဖျားစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG ရဲ့ဖွဲ့သူဖွဲ့သားများကဆုတောင်းလိုက်ရပါတယ်။San Francisco Bay Area အခြေဆိုင်မြန်မာမိသားစုများနဲ့နိုင်ငံတကာကစေတနာရှင်များလို့အားပေးကြတဲ့ Radio NUG ဖြစ်ပါတယ်ရှင်။အရေးတော်ပုံအောင်ရပါမယ်။